မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးသင်းမှမှုတွင်အခုနှစ်6လအတွင်းမှာချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတိုက်ပွဲနဲ့ဆက်ဆက်လို့အယတား40တေဆုံးခဲ့တယ်လို့ချင်းစစ်ရှောင်ကူညီရေးကော်မတီကနေထုတ်ပြန်ခဲ့တဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါပလက်ဝါမြို့နယ်မှာ2022ဆန်းပိုင်းကနေစွန်လအထိစစ်ရေးပဋိပက္ခဖြစ်စဉ်တွင်အယတား40တေဆုံးခဲ့တယ်လို့ချင်းစစ်ရှောင်ကူညီရေးကော်မတီတွင်းမှုဥကြော်အောင်ကပြောပါတယ
်ခုဒီ2020ဇန်နဝါရီလကနေအပြင်ကအထိဒီလက်ရှိပလက်ဝါမြို့နယ်မှာတေဆုံးမှုကတော့40လောက်ရှိတယ်ဆိုတော့အဲ့ဒီလေးစေတဲ့မှာနောက်ကြည့်ပြီးတော့ပြည်တဲ့ဒီပုံကိုယ်ကြီးတော့အများဆုံးဖြစ်တယ်သူတို့ကတော့ဘယ်ပေါ်စီမှမဖြစ်ဘူးအဲ့လိုမျိုးအသက်ခံရတယ်ဆက်ပြီးမှပဲစကောင်းကိုပြန်ပြရတယ်ပြီးတော့သူတို့ကဒီစီမှပြီးတော့ပြေဆုံးတာတွေအဲ့လိုမျိုးလေ
ဒီတေဆုံးမှုမှာပြီးခဲ့တဲ့မလကစပြီးတော့မြမတမတော်ကလေချောင်းကနေပြစ်ခတ်ခဲ့လို့မိစ္ဆာဝဝမ်းမနန်းချောင်းဝကျေးရွာကရွာသား29ဦးပလဝမြို့ပေါ်နဲ့ဖွီးဘုံရွာက10ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပြီးတော့အမည်မသိအဖွဲ့ကပြစ်ခတ်လို့3ဦးတေဆုံးခဲ့ကြောင်းစီးရင်ထုတ်ပြန်ထားပါတယ်ပလဝမြို့နယ်မှာနှစ်ဖက်ပဋိပက္ခတွင်အယက်သားတွေပေါ်ပြင်းမထားတိုက်ခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ပလဝမြို့မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆလိုက်မျိုးထိုက်ကပြောပါတယ
်လက်ရှိအချိန်တွေထိတော့ဒီဆုံးလူနိုင်ငံရတဲ့လူကျွန်တော်တွေကတိကျပြောဖို့ရန်ခက်တယ်ပြောမယ်ဆိုရင်ကိုယ်လင်းပြန်တိုင်းနေကြတယ်ရှင်တော့တိကျရော်တွေကလေးတင်ကြီးတွေကတော့ဒီနားမှာကျွန်တော်ပုံကြမလဲပေါ့တနေ့တိုင်းကြတယ်ရှင်ဒီနားမှာကြည်ဆန်းနေမလဲပေါ့ဒါတွေကဆိုရင်လည်းအနေထားရှိတာပေါ့နော
်ချင်းမြင့်နဲ့ပလဝမြို့နယ်ဘက်ကစိုက်ပွဲဖြစ်စဉ်တွေမှာလက်နက်ကြီးထိမှန်မှုကြောင့်အယက်သားတွေဒေဆုံးမှုတန်ရာရရှိမှုနေမီလောင်မှုတွေရှိခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကရောအေအေဘက်ကပါသူတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ဒီလိုစီးရီးဖြစ်စဉ်တွင်တန်ရရရှိတွေများများရှိခဲ့တယ်လို့လူရည်9000ကျော်ဟာလဲစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိပလဝမြို့တွင်စစ်ရှောင်တဲ့မြို့ခံတွေဟာဆန္ဒရိုက်ခါခက်ခဲရှိနေတယ်လို့ဦးကျော်အောင်ကဆက်ပြောပါတယ
်။ဒီကမှာရောပလဝမြို့ပေါ်မှာရောပြီးတော့ခမင်းမှာရောလူရည်ကောင်းကတော့9,150မြို့ကျွန်တော်တို့ငါလာပိုင်းကရရှိတဲ့ဒီအချက်အလက်ပေါ့ကျွန်မမခေါ်လုံးတဲ့ဒီ IDT တွေကြတော့မတူတူရတဲ့စနီးကိုကြားလို့ရတယ်၊ကိုယ်ယူလို့ရတယ်။အခုပို့ပြီးမှအခက်အခဲရောက်လာတဲ့ဒီသမဝမှာရှိတဲ့ IDT တွေတော့ဒီလိုကတော့အများကြီးအခက်အခဲရှိတယ်။စနီးနဲ့ပလက်ဝါကလုံးဝကိုကြားလို့မရဘူး။စနီးမှာအခုခြံတွေအများကြီးတဲ့ဒါမဲ့ဒီပလက်ဝါကိုပို့လို့မရဘူး။လမ်းကြောင်းကဟိုလုံးဝဟိုအခြေအနေမကောင်းဘူးလို့ပြောတာ။အဲ့တော့မြို့ပေါ်မှာရှိတဲ့ IDP ကမကဒီထုတွေတော်တော်များများကတော့တောင်းဝေးနေရေးကိုတော်တော်များအခက်ကြီးရှိတယ
်။ပလဝမြို့နယ်ရဲ့အသီးကအားထားရာရခိုင်ပြည်နယ်နဲ့ဆက်ဆက်ရာကလတန်မြစ်ကြောင်းလမ်းဟာလည်းစီးရီးသိမ်းမဆဲအခြေအနေကြောင့်ပိတ်ပင်ထားရပါတယ်။လက်ရှိရခိုင်နယ်ချင်းပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေတွင်အယက်သားတွေပေါ်ပြင်းမထားတိုက်ခိုက်မှုတွေပိုများလာတယ်လို့ဒေသခံတွေကဆိုပါတယ်။ရခိုင်ပြည်နယ်ထဲမှာလည်း2018နှစ်ကုန်ပိုင်းကနေ2020ဆွန်လအထိတိုက်ပွဲဖြစ်စဉ်တွင်လူသေဆုံးမှု250ကျော်၊တန်ရာရရှိသူ950ကျော်နဲ့အဖမ်းဆီးခံရသူ900ကျော်ရှိနေပြီးစစ်ရှောင်ဥယျာဉ်2000ခန့်ရှိနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်းပြုစုထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။